မင်္ဂလာပါခင်ဗျာအခုဒီပတ်မမသားသားစကားများစီစဉ်မှာဒီဒီပတ်အတွင်းထူးထူးခြားခြားမှတ်သားမိရဲ့စကားတချို့နဲ့ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်နဲ့ပတ်သက်လို့ပြောဆိုကြတာတွေရတချို့ကိုလက်လှမ်းပြီးတလောက်ကောက်နှုတ်တင်ပြလိုပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကရာကပြောကြားခဲ့ရတဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲကော်မရှင်ကိုတရားဝင်စုံစမ်းမေးမြန်းထားတယ်လို့ပါတီဥက္ကရာဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်လာမယ့်ရွေးကောက်ပွဲတွေအတွက်မဲဆွယ်စည်းရုံးတဲ့အခါမှာသက်ဆိုင်ရာမဲဆန္ဒအနေမြေတစ်ခုမှာတခြားသူတွေလာဝပြီးတော့စီယုံခွင့်ပြုမှာမဟုတ်ပဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းကသာမဲဆွယ်စီယုံရမယ်လို့ညွှန်ကြားချက်ထုတ်မဲ့အကြောင်းရွေးကောက်ပွဲကွန်ဖရင့်ဥက္ကဋ္ဌကပြောကြားခဲ့ရတဲ့ပတ်သက်ပြီးဒီမိုကရေစီခီးကျန်းတဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်မှာအခုလိုဖြေကြားလိုက်တာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်တဲ့သဘောထားကိုတောင်းထားပါတယ်ဘာဖြစ်လို့ဒါကသဘောထားကိုတရားဝင်ထုတ်ထားတာမဟုတ်ပါဘူးပြောကြားချက်ဆိုပြီးတော့ပဲသတင်းတွေဒီမှာပါလာတယ်ဆိုတော့အဲ့ဒီဟာကိုဒါဟာအတီးပြုလားမပြုလားဆိုတော့မတော်ပထမသိကျင်တယ်သိပြီးတော့မှဒီရွေးကောက်ကော်မရှင်ရဲ့အခြေခံပြီးတော့မှလုပ်တင်လုပ်ထိုင်တာကိုဆက်လုပ်မှာဖြစ်တယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမေရိကန်အစိုးရပါဝင်စေလိုတဲ့အကြောင်းအမေရိကန်ကိုခီးရောက်နေတဲ့ KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကပြောကြားလိုက်ပါတယ်။တဆက်ထဲမှာလည်းအစိုးရက KIO ကိုထိုးစစ်ဆင်နေတာဟာစစ်ရေးနဲ့နိုင်ငံရေးအရဖိအားပေးခြင်းလို့ဖြစ်တယ်လို့ဗိုလ်ချုပ်ကွမ်မော်က RFA နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောကြားခဲ့ပါတယ်
။ဒီတိုက်ပွဲတွေဖြစ်တဲ့အကြောင်းရင်းကိုကျွန်တော်တို့စင်စားတဲ့အခါမှာအဓိကနှစ်ချက်ကိုတွေ့ပါတယ်ပထမအချက်ကတော့စစ်ရေးအဖြစ်အပျက်ဖြစ်ပါတယ်ဒုတိယအချက်ကတော့ဒီအပြစ်ခရစေးစာချုပ်တွေဟိုချုပ်ဆိုပြီးတဲ့နောက်ပိုင်းမှာလည်း KIO ကိုထိန်းချုပ်နိုင်ဖို့အတွက်ရည်ရွယ်တဲ့တိုက်ပွဲတွေဖြစ်တယ်လို့ဒီလိုပဲသုံးသပ်ပါတယ် KIO ကိုအပြစ်ပိုင်ဟိုဖြစ်ဖြစ်ဟိုပေါ့ခြေမုံဖို့တော့မလွယ်ပါဘူးဒါမဖြစ်နိုင်ပါဘူးအဲ့တော့ political dialogue တွေဟိုလုပ်နေတဲ့အခါမှာ KIO ကအားပြော့ပြီးတော့ဟိုအချော့ပေးနိုင်ဖို့ဆိုတော့ရေချက်ပါလိမ့်မယ်လို့ထင်ပါတယ်
။တရင်းသာဆရာကြီးနဲ့ NLD ပါတီခေါင်းဆောင်တူဖြစ်သူဦးဝင်းတင်ကွယ်လွန်တာဟာဆုံးရှုံးမှုကြီးတစ်ခုဖြစ်ပေမဲ့လို့သူ့အတွေ့အခေါ်ပြောခဲ့တဲ့စကားတွေနဲ့စံပြလို့ရတဲ့ကြောင့်ဆုံးရှုံးသွားပြီလို့လည်းပြောလို့မရပါဘူးလို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ RFA နဲ့ဆက်သွယ်မေးမြန်းကမ်းမှာအခုလိုပြောလိုက်တာပါ
။ဒါဘယ်လောက်ကြီးမားတဲ့ဆုံးရှုံးမှုလဲလို့မေးကြပါတယ်။အဲ့တော့ကျွန်မပြောတယ်တနည်းအားဖြင့်ဆုံးရှုံးမှုကြီးလို့လည်းပြောလို့ရတယ်။တနည်းအားဖြင့်ဆိုရင်ဆုံးရှုံးမှုမဟုတ်ဘူးလို့ပြောလို့ရတယ်။ဆိုတော့အဓိကဆရာထားပစ်ခဲ့တဲ့အမွေကကုန်ကြအကြောင်းမရှိပါဘူးစိတ်ဓာတ်အင်အားစကားတွေနဲ့အတွေးခေါ်အင်အားဒါတွေဟာထုံးချုံသွားစရာအကြောင်းမရှိပါဘူ
းဆစ်ဆက်ရှင်မျိုးဆက်အကြောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကဆရာကြီးဦးဝင်းတင်မရှိတော့ပေမဲ့ဆရာကြီးရဲ့ဝိညာဉ်ကဟာမတရားမှုတွေကိုချောင်းဟန်တန်ပေးပြီးစောင့်ကြည့်စိန်ခေါ်နေဦးမယ်လို့ပြောကြားခဲ့ပါတယ
်သူရှိနေရင်ကျွန်တော်တို့အိမ်တအိမ်မှာဟိုလက်ယုံးရင်ဘလားအရေးမကြီးဘူးလို့ကျွန်တော်နားလဲတယ်လူကြီးသူမှတယောက်ရှိတယ်ဆိုရင်မတမာသူတွေမလုပ်ရဲဘူးပေါ့ဗျာအဲ့လူကြီးရဲ့လက်ယုံးကိုကြောက်လို့တော့မဟုတ်ဘူးပြလူကြီးတယောက်ကအဟန်းလို့ချောင်းဟန့်လိုက်ပြီဆိုရင်မတော်မတရားလုပ်တဲ့လူတွေကနောက်တွန့်နေပြအဲ့ဒီလိုပေါ့ဒါကျွန်တော်တို့စိတ်ထရေးရရသူရှိနေမှဖြစ်မှာအားပေးနိုင်တယ်ဒါပေမဲ့လူသားတယောက်အနေနဲ့တော့ပြပင်ပန်းလာပါပြီပြတကယ်ကိုပင်ပန်းလာပါပြီသူ့နာကျင်မှုတွေကျွန်တော်အဆဆုံးကြည့်နေရတော့ကျွန်တော်လည်းမကြည့်ရတော့ပါဘူးအဲ့တော့သူ့နာကျင်မှုတွေကနေပြီးတော့အနာယူသွားတယ်လို့တော့အောက်မေ့ပါတယ်သူ့ဝိညာဉ်ကကြာနေတာပေါ့မတရားမှုလုပ်တဲ့လူတိုင်းကိုအချိန်မရထပြီးတော့ချောင်းဟန့်နေဦးမှာပဲဆိုတာအားလုံးယုံကြည်ကြစေချင်တယ
်ဒါကတော့ကိုမေကိုနိုင်ပြောသွားတာပါခင်ဗျာသမရရဲ့ပြောခွင့်ရသူပြန်ကြားရေးတူးဝင်ကြီးဦးရထွက်ကလည်းဆရာကြီးဦးဝင်းတင်နဲ့နိုင်ငံရေးအမြင်မတူတာတွေရှိပေမဲ့လို့ယုံကြည်ချက်ပေါ်ခိုင်မာစွာရပ်တည်ခဲ့တာတွေနဲ့စွန့်လွတ်ခဲ့တာတွေအတွက်လေးစားတဲ့အကြောင်းဆရာကြီးကွယ်လွန်တာဟာမြန်မာနိုင်ငံရေးမှာကိုယုံကြည်ချက်ကိုပုံမှန်လင်းလင်းမထောက်မညာပြောလို့ရှိတဲ့အတန်တန်ပျောက်ကွယ်သွားတာဖြစ်လို့ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်သလိုသတင်းစာလောကအတွက်လည်းအတတ်ပညာအတွေ့အကြုံပြည့်ဝတဲ့သတင်းစာဆရာကြီးတူဆုံးရှုံးရတာဖြစ်တဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တစ်ဆက်တည်းမှာလည်းဆရာဦးဝင်းတင်ဟာဒီမိုကရေစီတရေကောင်းမှာလို့မကြခင်က NLD ပါတီနဲ့ဦးဝင်းတင်ဦးတင်ဦးတို့အပေါ်စော်ကားခဲ့တယ်ဆိုပြီးတော့တရားစွဲဆိုခံရမယ့်အခြေအနေထိရောက်ခဲ့တဲ့စံခံရေးပါတီလွှတ်တော်မှဦးလတ်ဆွေကပြောကြားလိုက်ပါတယ်။ဦးလတ်ဆွေကဦးဝင်းတင်ဟာဒီမိုကရေစီတရေကောင်းတူဖြစ်တဲ့အကြောင်းဒီမိုကရေစီအတွက်နိုင်ငံရဲ့စံပြပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းဦးဝင်းတင်ဆေးရုံမှာကုသနေစဉ်သူကိုယ်တိုင်သွားရောက်တဲ့င်းမေးမြန်းခဲ့တဲ့အကြောင်း ARD တရင်မှာရေးသားထားပါတယ်အခုတော့မှတ်မှတ်သားသားစကားများစီစဉ်ရအောင်လုပ်ပါခင်ဗျာကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်